လက်ရှိ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာတစ်ချက်ချင်းပြင်နေလို့မဖြစ်တော့ဘူးအစအဆုံးအကုန်လုံးပြန်ရေးပြီးပြဋ္ဌာန်းမှဖြစ်တော့မယ်ဆိုပြီးတော့ဆရာတို့ရက်တီချက်ရှိတယ်လို့သိရပါတယ်ဆရာ
။
ဘာကြောင့်ဆရာတို့ဒီလိုမျိုးရက်တီရတယ်ဆိုတာသိပြသေးလားခင်ဗျာ
။အဲ့တော့ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုစတင်ပြီးဒီကိစ္စကိုချက်ချင်းလေးကကျွန်တော်တို့ကံွက်တယ်။ဘာကြောင့်လဲဆိုတော့ဒါဒီမိုကရေစီအခြေခံနဲ့လည်းမကိုက်နိုင်ဘူး။ဒီမိုကရေစီဆန်ရှင်ဆန်နုံးနဲ့လည်းမခင်ဘူး။တိုင်းရင်းသားများလိုလားတဲ့ကိုယ်ချမကိုဖွင့်ကြည့်ခွင့်ကိုယ်ပိုင်ကြားသံခွင့်အခြေခံကိုတွေ့ကြည့်ရင်ဆိုင်ရယ်အခြေခံဖွင့်ကြည့်ပုံနဲ့လည်းမကိုက်နေတဲ့အတွက်ကျွန်တော်ဆန့်နေနေတယ်ပေါ့။အခုတော့အရသာဆိုရရေလိုခေါ်ရမယ်အဆိုရတရားပေါ်ပေါက်လာတော့ဒါနဲ့ကြော်ကြော်လောက်မှပဲ။ဒါနဲ့ပါတီတွေရောနိုင်ငံရေးကောင်ဆောင်တွေရောဥပဒေပြင်ရခြင်းကပါဒီဖွင့်ကြည့်ပုံကိုမပြင်မပြစ်ပြင်ဖို့လိုတယ်လို့ပြောလာကြတယ်။ဒါပြင်ဟိုဆိုရတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတွေ့တော်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရတယ်။ဒီဖွင့်ကြည့်ပုံပြင်ဖို့ပြောလာတယ်ဒါကြင်စစ်တော်မှာတရားကူကော်မတီနဲ့ဒီဖွဲ့စည်းပုံကိုလစ်လာရေးပူးပေါင်းကော်မတီဆိုတာဖွဲ့လာတယ်။ဒီတော့ဒီဖွဲ့စည်းပုံကတော့ဆက်ဆက်သွားမယ်မြန်မာနိုင်ငံရဲ့ခရီးမှာဒီမိုကရေစီဆန်ရှင်ဆန်နှုန်းနဲ့မကိုက်ညီဘူး။ကျွန်တော်တို့ကဒီဖွဲ့စည်းပုံကိုသားချောင်ပြင်ပါလေ။ကျွန်တော်ကဒီမိုကရေစီရှင်လက်ကိုချင်းဆုံးမယ်။ဒီမိုကရေစီနိုင်ငံတူတော်မယ်။နိုင်ငံသားများနဲ့စာအစာရဖြစ်ပြီးတော့ဒီဖွဲ့စည်းရမယ်။ဒီပြည်ညံ့ညံ့ကိုပေါ်ဆောင်မယ်။ဆိုရင်ဒီအချက်အလက်တွေအကောင်အထည်ပေါ်နိုင်ဖို့ဖွဲ့စည်းပုံကိုပြင်ရမယ်။ဒီလိုဆိုရင်လည်းကိုယ့်ဒီပြင်လို့မရဘူးဆိုတော့ကတော့တို့အခြေခံမူကလည်းအဆုံးထိစလဲဆုံးပြင်ရမယ်လို့ပြောတာပါ
တချက်ချင်းပြင်ကျင်နေဆိုတော့အယူအဆရှိသူတွေဘက်ကလည်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းတွေနဲ့ဆန့်ကျင်နေတယ်ဆိုပြီးတော့ဆရာတို့ရဲ့ရည်တည်ချက်နဲ့တထက်တည်းရှိနေပါတယ်ခင်ဗျဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုအစအဆုံးပြင်ဆင်ရေးဆွဲမယ်ဆိုရင်စစ်တပ်နဲ့ထိတ်ထိတ်တွေ့နိုင်တယ်ဆိုတော့အယူအဆလည်းရှိနေပါတယ်ဆရာတို့ကဒီအချက်ကိုစိုးရိမ်မှုထက်တော့မှုမရှိဘူးလားခင်ဗျဟု
တ်ကဲ့ကျွန်တော်ပြောချင်တာကအခုကျောပါတီတွေနဲ့ကျွန်တော်ဆွေးနွေးပါတယ်တို့တို့ကပြင်ဖို့တို့ကကြိုးစားတယ်ကျွန်တော်တို့ကတော့စွတ်တော်ပြင်ပါကပြင်ဖို့ခိစားအစီအရေးဖို့ခိစားကိုသဘောထားရှိတယ်အားကြောင့်လဲဆိုတော့စွတ်တော်တွဲမှာပါတီတချို့ရှိတယ်လို့စွတ်တော်ပြင်ပါမှာလည်းပါတီတချို့ရှိနေတယ်ဒါကြင်တိုင်းရင်းသားအပြစ်ခံရတဲ့အဖွဲ့က14ဖွဲ့လောက်ရှိတယ်အပြစ်ခံမရရသေးတဲ့အဖွဲ့က3ဖွဲ့လောက်ရှိတယ်19ဖွဲ့လောက်ရှိတယ်ဒီဖွဲ့တွေကလည်းပြစ်စီဖို့ပြင်ဖို့ဖြစ်ဖြစ်အစီအရေးဖို့ဖြစ်ဖြစ်ဒီဖွဲ့တွေပါဝင်လာဖို့လိုတယ်နောက်တစ်ခါနိုင်ငံရေးအကြောင်းလဲအတွက်ဟိုဆောင်ခဲ့တဲ့88ဖွဲ့နဲ့လူဖွဲ့စီတို့ဖွဲ့စီကလည်းလွတ်တော်ပြင်ပါပါပဲရှိတယ်အဲဘယ်လိုပဲဖြစ်ဖြစ်လွတ်တော်တွေကပြင်မယ်20 30ပြင်မယ်ဆိုတဲ့အယူအဆကိုလည်းကျွန်တော်တို့ကမဆန့်ညင်ဘူးပြင်ကြည့်ပါကျွန်တော်တို့ကတော့လွတ်တော်တွေကပြင်ဖို့မလွယ်ဘူးဆိုတာကိုသဘောပေါက်တယ်ပြင်ရရှင်လည်းတော့ပြတယ်ဒါပေမဲ့လူတော်တွေကလည်းပြင်ကြည့်ပါဘယ်လောက်ပြင်လို့ရမလဲ
ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုကိုအစလည်းဆုံးပေါ့လေအစ်စ်ပြန်ရေးမယ်ဆိုရင်နှစ်ပေါင်းများစွာကြာနိုင်တယ်ဆိုတဲ့အယူအဆလည်းရှိပါတယ်ဆရာတို့ကအချိန်ဘယ်လောက်ယူပြီးတော့ပြင်ရမယ်လို့တွက်ထားတာရှိပါလားခင်ဗျာ
လာပိုင်းနဲ့ရပါတယ်အခုကျွန်တော်တို့ UNF စီနဲ့ UN နဲ့ပေါင်းပြီးတော့နိုင်ငံခြားပြင်ရရှင်နေနဲ့ပူးပေါင်းရေးဆွဲနေတာကျွန်တော်ဒီထဲမှာလာဆက်မှာအပြီးရေးဆွဲဖို့သဘောတူထားတာရှိပါတယ်အခုလည်းဒါကိုရုပ်ပန်းနေပါတယ်အကြောင်းလေးဆိုတော့ဖွဲ့စည်းပုံတစ်ခုကိုအစီအရေးဖို့လာလောက်တဲ့ပြီးနိုင်တဲ့နေရာရှိပါတယ်။ကျွန်တော်က49ဥပဒေထွေးချုံ94ဖွဲ့စည်းပုံအထွေချုံစောင့်ချက်ဖွဲ့စည်းပုံထွေးချုံနဲ့တိုင်းရင်းသားများအဖွဲ့ချုပ်ဖြစ်တဲ့ UNL က69မှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံနောက်တစ်ခါဒီပါရဒီမိုကရေစီအင်အားစုတိုင်းလာအင်အားစုနဲ့ဥပဒေပြဋ္ဌာန်းရှင်ရေးဆွဲထားတဲ့ဖွဲ့စည်းပုံတစ်ခုလည်းဒုတိယမူကြားအဖြစ်နဲ့ဒီပါမှာရှင်းမှိုင်မှာရှိနေပါတယ်။ဒါရောဖွဲ့စည်းပုံအစ်တစ်ခုကိုရေးဆွဲဖို့အထွေချုံရှိပြင်းနေချင်းနေရှိတယ်။မိညာကိုကဖို့ဇာဥစားလာနေလေရှိတယ်။လာပိုင်းနဲ့ပြလိုက်ပါလေ
။ဆရာတို့လိုတိုင်းရင်းသားအဖွဲ့အစည်းအများစုရဲ့သဘောထားဘယ်လိုရှိပါခင်ဗျာ။တစ်ချက်ချင်းပြင်ရမယ်ဆိုတဲ့အယူအဆနဲ့အစအဆုံးပြင်ရမယ်အယူအဆဘယ်ဘက်ကအများစုရဲ့ရည်တည်ချက်ဘယ်လိုရှိပါလဲ။
ဟုတ်ကဲ့ကျွန်တော်တို့ပြီးခဲ့တဲ့ဆုံးနာလောက်ကချင်းမိုင်မှာ UNN နဲ့ UNFC ရွေးလုပ်ပါလေ။အဲ့ဒီမှာ UNN ရော UNFC ရောဒီဖွဲ့စည်းပုံကိုပြင်လို့မလွယ်ဘူး။အစီအစဉ်ဆွဲမှာဖြစ်မယ်ဆိုတဲ့သဘောတူညီချက်ဆုံးဖြတ်ချက်ကြလေ။ပြီးတော့နောက်နှစ်ရက်ချာကျင်းပါမှာပဲတိုင်းရင်းသားညီလာခတစ်ခုကျင်းပါတယ်ဒီဘက်ကအဖွဲ့အစည်းခုနှစ်ဖွဲ့လောက်တက်တယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝါကိုကမိုင်းလာပါဝဲအဆုံးတက်ပါတယ်နောက်တစ်ခါဒီမိုကရေစီအင်အားစုလို့ခေါ်တဲ့ NLDLA ကျောင်းသားတက်မတော်ပါဝဲဒီမိုကရေစီအင်အားစု10ဖွဲ့လောက်တက်ပါတယ်အဲ့ဒီမှာလည်းပဲအားလုံးသဘောတူညီဆုံးဖြတ်ကြတာကဒီဖွဲ့စည်းပုံပြင်လို့မလွယ်ဘူးဒါကြောင့်အစီအရေးဆွဲဖို့အတွက် UNFC နဲ့ UNDP ကိုတောင်းပန်ပေးတယ်ဒါကြောင့်ပါဆက်ပါဆိုင်တဲ့ပြည်နာရှင်များအဖွဲ့အစည်းများနိုင်ငံတကာဥပဒေပြည်နာရှင်များပါဝင်ပြီးတော့ UNFC ကတာဝန်ယူပြီးဖွဲ့စည်းပုံကိုရေးဆွဲနေတာဖြစ်ပါတယ်
တကယ်လို့များပေါ့ခင်ဗျာဖွဲ့စည်းပုံကိုအခြေခံဥပဒေကိုအဆက်လက်ဆုံးအစ်စ်ပြန်ရေးဆွဲမယ်ဆိုတော့အယူဆရှိတဲ့အင်အားစုတွေနဲ့ဖွဲ့စည်းပုံကိုတစ်ချက်ချင်းပြင်မယ်ဆိုတော့အယူဆနှစ်ခုကြားမှာပေါ့လေတစ်ချက်ချင်းပြင်မယ်ဆိုတော့အယူဆဘက်ကအသာစီးရသွားတယ်အဲ့ဒီအထိပဲလုံနိုင်တယ်ဆိုရင်ဘာအကျိုးဆက်တွေများဖြစ်ပေါ်လာနိုင်တယ်လို့ဆရာတို့မှန်းဆမိပါလဲခင်ဗျာ
ကျွန်တော်ဆိုတာကဒီတချို့ပိုက်တွေလောက်ဖြစ်ရင်ကျွန်တော်ဒီမိုကရေစီနိုင်ငံမဖြစ်နိုင်သေးဘူး ရေခေါဖွင့်နဲ့သက်ဆိုင်နဲ့ချုပ်ချက်လေဒီမှာလဲလွတ်လာတော့လွတ်လာမယ်အဲ့မဲ့2015မှာတရားမျှတမှုရှိတယ်လို့ပြောဖို့ခဲ့တယ်။ဟုတ်လားကျွန်တော်ကဖြည်းဖြည်းချင်းကိုရက်ရှင်တယ်ဒီလိုညံ့ရေကိုပေါ်ဆောင်ရှင်းတယ်။တိုင်းရင်းသားများနဲ့အားစားစားဖြစ်ပြီးမျိုးသားပြန်လည်ဆင်းရဲရေကိုတည်ဆောက်ရှင်းတယ်။ဒါဆိုရင်ဒီအခြေခံတွေနဲ့ကိုက်ကြည့်အောင်ပြင်ဆင်အောင်ပြင်ပါပြင်မယ်။ဟုတ်ပါဦးအစီအစဉ်မှာပြင်မယ်။မဟုတ်ရင်တော့ဒါရီအကောင့်ချက်ပေါ်လို့ညမှာမထင်ဘူး
။ဆရာဦးတောင်ကျေးဇူးများတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဟုတ်ကဲ့ပါ